၄ရက်တာကျင်းပခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲကနေအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်မူကြမ်းတရက်ကိုနှစ်ဖက်အကြားရေးဆွဲနိုင်ခဲ့ပြီလို့တာဝန်ရှိသူတွေကပြောပါတယ်။လာမယ့်မေလဆန်းမှာဆွေးနွေးပွဲပြန်ဆဖို့ရှိပြီးဒီမူကြမ်းကိုအပိသက်သဘောတူအတည်ပြုဖို့ဖြစ်လာနိုင်တယ်လို့နှစ်ဖက်စလုံးကပြောပါတယ်။ဆွေးနွေးပွဲကျင်းပရာမြန်မာငြိမ်းချမ်းရေးစင်တာကိုသတင်းသွားရောက်ယူခဲ့တဲ့ကိုသားညုံဦးကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
။တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးသဘောတူညီချက်အတွက်အစိုးရဘက်ကစူပြုထားတဲ့မူကြမ်းနဲ့တိုင်းသားတွေဘက်ကစူပြုချက်မူကြမ်းနှစ်ရပ်ပေါ်မှာခြေကန်ညှိနှိုင်းပြီးတော့အခုဒီဆွေးနွေးပွဲအတွင်းနှစ်ဖက်လက်ခံနိုင်မဲ့မူကြမ်းတရက်ထွက်ပေါ်လာတာဖြစ်ပါတယ်။အစိုးရရဲ့ပြောင်းစုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားဖွဲ့ရဲ့ဒီတနင်္ဂနွေပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကကုစရေတွေဟာဒီဆွေးနွေးပွဲအတွက်မှာပွင့်လင်းရင်းနှီးစွာဆွေးနွေးပြီးတော့အခုလိုမျိုးအားလုံးလက်ခံနိုင်မဲ့သဘောတူညီချက်ပထမမူကြမ်းရရှိလာတာဖြစ်တယ်လို့ပြည်သူ့ဝန်ကြီးဦးအောင်မင်းကဒီဆွေးနွေးပွဲအပြီးမှာထုတ်ပြန်ကြေညာသွားပါတယ်။အားလုံးသဘောတူည
ီချက်ပြီးတော့တနင်္ဂနွေဆိုင်ရာပြစ်ခတ်ရက်စဲရေးသဘောတူညီချက်တကယ်တက်ခံမူကြမ်းတော့ရရှိပြီးပဲ။ဒါကြောင့်ဒီဆွေးနွေးပွဲကဒီကုစရေတို့ကောင်းတဲ့နာဖြစ်ပြီးဒီကနေ့ခပ်ပေါ်ကနေတင်းတင်းကျပ်ကျပ်ဆွေးနွေးကြတာပါဘုဒီတော့တော့ဒီချက်စင်းနဲ့တက်စီဘုရားမူတဲ့ဘုရားမူတဲ့တာပါလေစက်ဖက်ကိုလည်းများမှာ2010ခုနှစ်မေလသဘာဝကျင်းခပ်မှန်ပြန်ဆုံဆွေးနွေးရတော့ဒီစက်စင်းနဲ့တာပါဟာစက်ဖက်ကိုလည်းများအားလုံးဒီစနေနေ့တော့ပြစ်ခတ်ရစေးရသဘောမူစာချုပ်ကိုလက်ကရေးသွားနိုင်ရင်းနဲ့ဒါကရေကုသိုလ်ကုသိုလ်များရေသောပေါ်ပေါက်တာအောင်ဆက်လက်ဝိုင်းဝန်းစုံမှန်ဆောင်ရွက်သွားကြရန်သဘောတူကြတာပါ
အခုဒီဆွေးနွေးပွဲကို NCCT ဘက်ကကုစရေတွေအပြင် NCCT ထဲမှာမပါတဲ့ဒီ EPSDF ကျောင်းသားတက် RCSS SSC ရှမ်းပြည်တောင်ပိုင်းတက်နဲ့ UWSC ဝါတက်တို့ကကုစရေတွေကိုလည်းတီးခြားဖိတ်ကြားခဲ့တာပါဒါကြောင့်မလို့သဘောတူညီချက်မူကြမ်းအခုရဖို့အတွက်လက်နက်ကင်အဖွဲ့အားလုံးရဲ့သဘောထားပါဝင်ထင်ဟပ်စီတယ်လို့တာဝန်ရှိသူတွေကပြောပါတယ်အခုအချိန်ဒီကြောင်းညီညာရေးလုပ်ငန်းစဉ်အတွက်အဆင့်တစ်ခုကိုတက်လှမ်းနိုင်ပြီလို့ယူဆတဲ့အကြောင်းလဲမြန်မာညီညာရေးစင်တာကဦးလောက်မောင်ရွှေကပြောပါတယ်
ကျွန်တော်အနေနဲ့တော့ဟိုဒီနေ့လေးရတာလုတ်ခဲ့တဲ့ဒီဆွေးနွေးပွဲဟာကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ရဲ့နောက်အဆင့်တစ်ခုတက်နိုင်တယ်လို့ကျွန်တော်နိုင်ငံသားပြောနေတယ်ပြောပါ။ဘာကြောင့်လဲဆိုတော့ဒီစီးပွဲက2ရက်လောက်ပဲကျွန်တော်တို့ဟိုကျင်းပဖို့ရွေးခဲ့ပြန်တယ်။ဒီဆွေးနွေးပွဲအရှိန်ကောင်းနေတာရောတော့ positive ပါလေ။အများကြီးထုတ်ပြန်မှုရှိတဲ့အတွက်အနောက်ဘက်ကောင်းဆောင်တွေကဆက်ပြီးတော့လုပ်ဖို့ကျွန်တော်ဆုံးဖြတ်ခဲ့ပါတယ်။
အခုရရှိတဲ့ဒီပထမမူကြမ်းကတော့နှစ်ဖက်ထိပ်ပန်းခေါင်းဆောင်တွေကိုပြန်လည်တင်ပြကြမှာဖြစ်ပြီးတော့လာမယ့်မီလာဇန်ဆွေးနွေးပွဲထပ်လုပ်ဖြစ်တဲ့အခါဒီမူကြမ်းကိုချောသက်အတည်ပြုချက်ယူဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်လည်းပဲလာမယ့်မီလာဇန်အစည်းအဝေးလုပ်တဲ့အခါမှာသဘောတူညီချက်ထွက်လာတဲ့အထိမပြီးမချင်းဆောင်ရွက်တော့မှာဖြစ်တယ်လို့အစိုးရဘက်ကရောတိုင်းသားတွေဘက်ကပါပြောနေပါတယ်။အခုဒီပထမမူကြမ်းထဲမှာဘာတွေပါဝင်တယ်လဲဆိုတော့တာဝန်ရှိတဲ့နှစ်ဖက်စလုံးကအသေးစိတ်မပြောပါဘူး။တပန်းဆိုင်ရာလိုက်နိုင်ရမယ့်စီမင်းနဲ့အပြစ်ခတ်ရစေးစောင့်ကြည့်မှုစနစ်တရထားဖို့ကိစ္စကိုလည်းနှစ်ဖက်စလုံးကသဘောတူထားတယ်လို့ SCCT ကိုယ်စားလှယ်ဒေါက်တာလျှံမုံစာကောင်ကပြောပါတယ
် Military Code of Conduct ရဲ့တပန်းဆိုင်ရာကိစ္စရဲ့ပူးတွဲစောင့်ကြည့်ရေးကော်မတီလူအပ်တယ်ဆိုတာနှစ်ဖက်စလုံးကသဘောတူထားပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့တပန်းဆိုင်ရာကိစ္စကိုလည်းဟိုမခေါ်မလဲအဲ့ဒီချင်းကတဲ့ပုံစံမှာဒါနည်းနည်းကွာတာရှိပါတယ်ချင်းကတဲ့ပုံကွာတယ်ဆိုတာတော့ဥမာဖြင့်ကျွန်တော်တို့အနေနဲ့က military code of conduct ကိုတနိုင်ငံလုံးပြစ်ခတ်ချက်စေးရဲ့သဘောတူစာချုပ်နဲ့အတူတူကလည်းမှတ်ထူးခြင်းနဲ့သူတို့ကတော့လုပ်ငန်းလုပ်ခုလူအမှားဖြစ်တဲ့အတွက်ရေပောင်း30အတွင်းမှာလုပ်ခြင်းတဲ့ဆိုတာဖြစ်ပေါ့နော်ဆိုတော့နီးနာပိုင်းမှာပဲကွေတာရှိတယ်ဟိုမူအဖင်ကွေတာမရှိတော့ပါဘူ
းတနိုင်ငံလုံးပြစ်ခတ်ရစေးရဲ့သဘောတူညီချက်ကတော့မီလာထဲမှာလက်မှတ်ထိုးနိုင်လိမ့်မယ်လို့နှစ်ဖက်စလုံးကမျှော်လင့်ထားတာတွေ့ရပါတယ်တကယ်လို့မီလာအတွင်းမှာပြစ်ခတ်ရစေးရဲ့သဘောတူညီချက်လက်မှတ်ထိုးနိုင်မယ်ဆိုရင်တော့ဒီနှစ်အတွင်းမှာပဲအားလုံးပါဝင်တဲ့နိုင်ငံဆွေးနွေးပွဲတရက်ဖြစ်လာဖို့အလားအလာရှိတယ်လို့ဦးလာမောင်ရွှေကပြောပါတယ်။အခုဒီ၄ရက်ကြာဆွေးနွေးပွဲကိုတော့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးအပါအဝင်ဒုတိယဗိုလ်ချုပ်ကြီးအဆင့်6ဦးတက်ရောက်ပြီးတော့ဆွေးနွေးခဲ့တာကြောင့်မြန်မာစစ်တပ်ဘက်ကကုစားပြုပါဝင်မှုအပေါ်မှာကျဉ်းနဲ့အားရမိတယ်လို့တိုင်းသားတွေဘက်ကပြောပါတယ်။တိုင်းသားတွေဘက်ကတော့အခုလိုမျိုးမူကြမ်းတရက်ထွက်လာမယ်ဆိုရင်တော့လက်မှတ်မထိုးခင်မှာတိုင်းသားထိပ်သီးညီလာခံတခုခေါ်ယူဖို့လိုအပ်လာနိုင်တယ်လို့ဒေါက်တာလျှံမုံစာကောင်ကပြောပါတယ်။အခုဒီညဉ့်ညဆွေးနွေးမှုဖြစ်စဉ်ကိုလွှတ်တော်ပြင်ပအနေနဲ့လှုပ်ဆောင်နေပေမဲ့လို့သဘောတူညီချက်ဖြစ်လာရင်တော့ဒါကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးဖို့လိုလိမ့်မယ်လို့လည်းပြောပါရတယ်။2008ဖွဲ့စည်းပုံကိစ္စနောက်တပ်ပိုင်းဆိုင်ရာစုဖွဲ့မှုစတဲ့အရေးကြီးတဲ့ကိစ္စရပ်တွေကတော့အခုအပြစ်ခတ်ရစေးအစ်စ်မှာပေါင်းမှာမဟုတ်ဘဲနဲ့နောက်ပိုင်းနိုင်ငံရေးစနစ်ပွဲကြမှာစနစ်ကြမယ်လို့သိရပါရခင်ဗျာ။